ပို့ရဟမ်မကြီးဖရန်စစ်ကနေဒါနိုင်ငံကိုတနင်္ဂနွေနေ့မှာရောက်ရှိလာပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းကက်သလစ်ခရစ်ယာန်ဘုရားကျောင်းကဦးစီးဖွင့်လှစ်တဲ့စာတင်ကျောင်းတွေမှာအနိုင်ကျင့်ခံခဲ့ရတဲ့ဌာနေတိုင်းရင်းသားတွေကိုပို့ရဟမ်မကြီးကလူတွေ့တောင်းပါမယ်လို့လည်းခန့်မှန်းရပါတယ်။ကမ္ဘာတဝန်းကက်သလစ်ဘာသာဝင်1.3 billion တို့ရဲ့အကြီးအကဲဖြစ်တဲ့ပို့ရဟမ်မကြီးကိုကနေဒါဝန်ကြီးချုပ် Justin Trudeau ကအက်ဒမန်တန်နိုင်ငံတကာလေးစိတ်မှာလာရောက်ကြိုဆိုခဲ့တယ်လို့ဌာနေတိုင်းရင်းသားတွေကသူတို့ရဲ့ရိုးရာစီရီကိုတီးပြီးတော့အခမ်းအနားနဲ့ကြိုဆိုခဲ့တာပါ။အီတလီနိုင်ငံရောမမြို့ကနေကနေဒါနိုင်ငံကိုလေယာဉ်နဲ့ဆယ်နှစ်ကြာပြန်တန်းလာတဲ့အသက်85နှစ်အရွယ်ပို့ရဟန်မင်းကြီးအတွက်တော့2019ခုနှစ်နောက်ပိုင်းဒါဟာအရှိအကြဆုံးခီစဉ်လည်းဖြစ်ပါတယ်။ပို့ရဟန်မင်းကြီးဖရန်စစ်မှာဒူးနာယောဂါခန်းစားနေရတဲ့အတွက်အပြင်ကိုသွားလာတဲ့အခါဒုက္ခောက်ဒါမှမဟုတ်ဘိန်းတက်ကလတ်ထိုင်ကိုအာကိုပြီးတော့သွားလာနေရတာပါ။ကလေးတွေအနိုင်ကျင့်ခံရတဲ့ကိစ္စမှာကက်သလစ်ခရစ်ယာန်ဘုရားကျောင်းရဲ့အခန်းကဏ္ဍကိုအမှန်အတိုင်းဖော်ထုတ်ပြီးတော့ပြန်လည်ပေါင်းစည်းရေးဆောင်နေတဲ့ကော်မရှင်ကဒီဖြစ်ရပ်တွေကို Culture Genocide ယဉ်ကျေးမှုပြတ်တုံးစေတဲ့ကိစ္စဆိုပြီးတော့ခေါ်ဆိုထားတာပါ။1800နဲ့1990ပြည်လုံးနှစ်တွေမှာကနေဒါအစိုးရကဌာနေတိုင်းနာကလင်းငယ်ပေါင်းတသိန်းခွဲလောက်ကိုသူတို့ရဲ့မိသားစုဖာသာစကားနဲ့ယဉ်ကျေးမှုတွေနဲ့ဝေယာကက်သလစ်စာသင်ကျောင်းပေါင်း139ခုစီကိုပို့ဆောင်ခဲ့တာဖြစ်ပါတယ်။